ပြင်သစ်ရင်းနှံကုမ္ပဏီကြီးတိုးတက်ရဲ့ဓာတ်ငွေတင်ပို့မှုလုပ်ငန်းကနေမြန်မာစစ်တပ်ကိုအကျိုးမြတ်ရအောင်လုပ်ပေးနေတယ်ဆိုတဲ့သတင်းကိုတင်ပြခဲ့တယ်။ပြင်သစ်သတင်းစာလီမွန်တင်းမှာထည့်သွင်းမဲ့ကြော်ညာတွေကိုတိုးတက်ကပြန်ရုပ်သိမ်းတယ်လို့ကြက်သပရီနေမှာလီမွန်တင်းကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီအာဏာသိမ်းခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ပ တန်းတော်လောက်ွက်တွေကနေတဆင့်စစ်ဘောချုပ်ကြီးတွေဝင်ဝင်ရဖို့တိုတယ်ကဘလုံငွေကြီးဖြည့်စည်းပေးတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မတစ်ပုဒ်ကိုလေမွန်ဒေးကဒီသတင်းပတ်ထဲမှာပဲဖော်ပြခဲ့တယ်နောက်ပိုင်းအခုလိုတိုတယ်ကသူ့ကြော်ညာတွေမထည့်ဖို့ပြန်ပြီးရုပ်သိမ်းလိုက်တာဖြစ်ပါတယ်တိုတယ်ဟာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာရေနံနဲ့တဘာဝတန်းွေလုပ်ငန်း MOG နဲ့ပူးတွဲဆောင်ရွက်ရင်းမြန်မာနိုင်ငံကနေထိုင်းကိုသွေတန်းတဲ့တဘာဝတန်းွေပိုက်လိုင်းကနေတဆင့်စစ်တပ်ဝင်ငွေရအောင်လှုပ်ဆောင်နေတာကိုသူတို့ရဲ့သတင်းဆောင်မတွေမှာဖော်ပြထားတယ်လို့လေမွန်ဒေးကပြောပါတယ်။ထိုင်းကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေပါပါဝင်တဲ့ဒီရေနံနဲ့တဘာဝတန်းွေကရတဲ့ငွေကြေးလဲပတ်မှုဟာ1994ခုနှစ်ခရဲကဘာမြူရာမှာမှတ်ပုံတင်ထားတဲ့မုတ်တမတဘာဝတန်းွေတည်ယူပို့ဆောင်ရေးကုမ္ပဏီ MGTC နာမည်နဲ့ထားရှိတာဖြစ်ပြီးအခွန်ရှောင်တိမ်ဖို့စူးစမ်းနေတယ်လို့လည်းဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကဒီ MGTC နဲ့လက်တွဲလုပ်ခဲ့တဲ့အကြောင်းရင်းကိုသူတို့တည်တည်ချာချာမသိကြောင်းတိုတော်ကလမ်မွန်ဒေးသတင်းစာကိုပြောကြားခဲ့တဲ့အပြင်နောက်ထပ်အစ်စ်ထပ်ပြီးပူးပေါင်းဆောင်ရွက်မှုတွေမလုပ်တော့ဘူးလို့လည်းပြောပါတယ်